ယူရိုချိမ့်မမြန်မာလို့ခေါ်တဲ့မြန်မာဥယျာပကုန်စည်ကြီးများအသင်းကိုတောက်ကြနေကမြန်မာနိုင်ငံမှာစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ပြင်သစ်မြန်မာဆက်မှုလက်မှုကုန်စည်ကြီးများအသင်းနဲ့ယူရိုချိမ့်မတို့ကဦးဆောင်ပြီးဘယ်ဂျီယံ၊ပြင်သစ်၊အီတလီ၊ဟန်ဂေရီကုန်စည်ကြီးများအသင်းတို့ကနေဒီဥယျာပကုန်စည်ကြီးများအသင်းရဲ့လုပ်ငန်းတွေစတင်လည်ပတ်နိုင်အောင်ဆောင်ရွက်မှာဖြစ်ပါတယ်။ဥယျာပသမဂ္ဂအနေနဲ့မြန်မာဥယျာပကုန်စည်ကြီးများအသင်းလုပ်ငန်းလည်ပတ်နိုင်ဖို့ယူရို1.8တန်းထောက်ပံ့သွားမှာဖြစ်ပါတယ်2013ခုနှစ်ဧပြီလအတွင်းမြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်ထားမှုတွေကိုပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်ဥယျာပသမဂ္ဂနဲ့မြန်မာကြားကုန်စည်မှုပုံမတွင်းမြင့်လာတာပါမြန်မာနိုင်ငံဆိုင်ရာဥယျာပသံမတ်ကြီးရိုလန်ကိုဘီယာကတော့တည်ငြိမ်ပြီးငြိမ်းချမ်းတဲ့အနေအထားမှသာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ပြင်သစ်မြန်မာဆက်မှုလက်မှုကုန်စည်ကြီးများအသင်းဥက္ကဋ္ဌဂျူလီယန်နက်ရှ်ကလည်းဥရောပကုန်စည်ကြီးများအသင်းရဲ့လုပ်ငန်းတွေအခုလိုစတင်နိုင်တာဟာဥရောပနဲ့မြန်မာကြားဆက်ဆံရေးတိုးမြင့်ဖို့အခွင့်အရေးကောင်းတစ်ခုလို့ဆိုပါရယ်ပို့ကုန်တိုးမြင့်ပြီးလုပ်ငန်းသစ်တွေလည်းပေါများလာနိုင်တာကြောင့်မြန်မာနဲ့ဥရောပအနေနဲ့အကျိုးဖြစ်ထွန်းမှာဖြစ်တယ်လို့ဆိုပါရယ်2013ခုနှစ်အတွင်းမြန်မာနဲ့ဥရောပကြားယူရိုတန်း590ထိကုန်စည်မှုရှိခဲ့ပြီးဒါဟာ2012ခုနှစ်ကထက်စာရင်44ရာခိုင်နှုန်းတိုးမြင့်လာတာပါ2014ဇန်နဝါရီလကနေဇူလိုင်လအထိကုန်သွယ်မှုယူရိုတန်း920တိရှိခဲ့ပြီးဒါဟာ2013ခုနှစ်တစ်နှစ်လုံးကုန်သွယ်မှုငွေပမာဏရဲ့97ရာခိုင်နှုန်းဖြစ်ပါတယ်2014ခုနှစ်ကုန်ပိုင်းအထိလဲကုန်သွယ်မှုပမာဏတိုးမြင့်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ